တရုတ်နိုင်ငံနိုင်ငံမှာစီးပွားရေးရုံရင်းပြတ်တမ်းမှုကနေကျုံးလာတဲ့နိုင်ငံရေးပြဿနာကိုအပြေရှာဖို့အတွက်အစိုးရကိုဆန္ဒပြနေတဲ့လူငယ်လူရွယ်တွေနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ကြဖို့အတွက်တရုတ်နိုင်ငံဝန်ကြီးချုပ်အသက် Ronald Work Mason ကတနင်္လာနေ့မှာပန်ကြားလိုက်ပါတယ
်မိသရုံအားကြီးအနေနဲ့ဒန်တီယန်ကရမဝေဒမာရုကရန်မင်္ဂတိုင်းနေ့ဝက်ကမှဒန်တီယန်ပြဿနာဒဏ်ကန်တူမနိုင်မေနိစာမေ
လက်ရှိစနစ်မှာအပြောင်းအလဲတွေလုပ်ဖို့တဲ့လူငယ်တွေကိုဖိတ်ခေါ်နေပါတယ်သူတို့ဟာလက်ရှိပြဿနာကိုသိချင်နေတာပါဒါကြောင့်ကော်မတီ15ခုမှာတစ်ခုကိုလူငယ်ကိုယ်စားလေး၄ယောက်စီခန့်ထားဖို့အတွက်အဆိုပြုပါတယ်တယောက်ကိုလူငယ်လွှတ်တော်ကနေခန့်အမှဖြစ်ပြီးကျန်3ယောက်ကတော့ဆန္ဒပြတဲ့အဖွဲ့တွေနဲ့တခြားကက်ကြွလှုပ်ရှားတဲ့အဖွဲ့တွေကဖြစ်မယ်လို့ပြောပါတယ်ဒီလိုလင်ငါနိုင်ငံမှာစီးပွားရေးအခြေအနေအဆိုးအဆုံးဖြစ်လာတာဟာသမရဂိုတာဘာယာရာဂျာပတ်စကာနဲ့သူ့မိသားစုဝင်တွေကြောင့်ဖြစ်ကြောင်းလူလူကဆွဆွဲပြီးသမရနှုတ်ထက်ပေးဖို့တောင်းဆိုနေတာရက်ပေါင်း50ကျော်လာပြီဖြစ်ပြီးဆန္ဒပြသူအများစုကလူငယ်တွေဖြစ်ပါတယ်။မကြခင်ရင်ကမှအစ်စ်ခန့်ခဲ့တဲ့ဝန်ကြီးချုပ်ကစီးပွားရေးပြန်လည်ဥမော့လာစေဖို့လှုပ်ဖို့ကတိပေးထားတာဖြစ်ပါတယ်။